မင်္ဂလာပါခင်ဗျာဒီကနေ့တရားလီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့ရာဇဝတ်မှုကင်းတွေအကျဉ်းထောင်စနစ်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်နယ်သာလန်နိုင်ငံမှာဆိုရင်လွန်ခဲ့တဲ့ဆယ်နှစ်တွေရာဇဝတ်မှုတွေချဆင်းတာပြစ်မှုကျူးလွန်တဲ့သူတွေပေါ်မှာအပြစ်ပေးတဲ့ပုံစံတွေပြောင်းလာတဲ့အတွက်အကျဉ်းသားတွေမရှိသလောက်ဖြစ်လာပြီးထောင်နေဦးတော်မှတစ်ခုပြီးတစ်ခုပိတ်ပင်နေရပါတယ်နယ်သာလန်နဲ့မြန်မာနိုင်ငံနဲ့မရှင်းနိုင်တာတော့မှန်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောရာဇဝတ်မှုချဆင်းပြစ်မှုကျူးလွန်တဲ့သူတွေပြုပြင်ပြောင်းလဲရေးအတွက်ဘာတွေလုပ်နေသလဲဘာတွေလုပ်ဖို့လိုသေးသလဲဆိုတာကိုကျွန်တော်ဆွေးနွေးချင်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီ။ရှင်မန္တလေးမြို့ကရှင်နေဦးသိန်းတန်းနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့အတွင်းရေးမှူးကိုတိတ်နိုင်လို့ရှင်နေပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရုံးပြင်ကနားမှာအမှုခင်းနေတဲ့အတွေ့အကြုံလေးများတဲ့ရှင်နေဦးသိန်းတန်းရဲ့အမြင်ကိုကြားချင်ပါတယ်။မြန်မာနိုင်ငံမှာရာဇဝတ်မှုဖြစ်ပွားမှုအတိုင်းအတာရေဝူရပြောမယ်ဆိုရင်ဘလို့များရှင်နေပါသလဲ။ဘလို့ခင်းအမှုခင်းမျိုးတွေကများနေပါသလဲ။ဆရာဦးသိန်းတန်းခင်ဗျာ။
အမှုခင်းတွေကတော့အဓိကတော့မူရစီပဲ။မူရစီဝါပြဿနာပါနော်။ဝိဇ္ဇာပြဿနာပြီးရင်တော့လူရတာတော့ဒီဆေးနဲ့ဆက်နွယ်ပြီးတော့ဖြစ်တဲ့ကိစ္စတွေပေါ့ရွာစီဝါရေးမပြေလေတော့ဆိုတော့တိုက်ပြီးရစီဝါတိုးတက်မှုနှုံးနဲ့ဒီကျွန်တော်တို့ရာဇမှုကကြောင်းညာရှိုးကြရတာစီဝါတိုးတက်မှုများလေရာဇမှုနည်းလေပေါ့စီဝါတိုးတက်မှုနည်းလေမပြေလေလေရာဇမှုများလေပေါ့နော်အခုကတော့ကျွန်တော်တို့ကတစ်နှစ်ထက်တစ်နှစ်ရာဇမှုတွေကများလာတယ်အတုတည်းမူရစီဝါအင်မတန်ကြောက်စရာကောင်းတော့တဲ့အနေဒီအနေနဲ့ကျွန်တော်တို့ယုံတိုင်းယုံတိုင်းမှာရှင်းနေပြီဆိုတော့ကျွန်တော်တို့တွေ့ရပါ
တယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီနိုင်ငံရေးကျင်းသားများကုညီဆက်ရှောက်ရေးတဲ့ AAPP ရဲ့အတွင်းရေးမှုကိုတိုက်နိုင်သဘောထားလေးကြားချင်ပါတယ်။နိုင်ငံရေးကျင်းသားတွေကိုအဓိကကုညီပေးနေတယ်ဆိုရင်လည်းအကျဉ်းသားတွေနဲ့ထောင်ထဲအခြေအနေတွေနဲ့အကျွမ်းတဝင်ရှိရသူတယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီရာဇဝတ်မှုနဲ့ထောင်ထဲရောက်လာတဲ့သူတွေကဟိုဘလို့အခြေအနေမျိုးတွေနဲ့ရောက်လာတာတွေတွေ့ရတယ်လေကိုတိုက်နိုင်
ကဲခုနပထမဦးဆုံးစပြောတဲ့စကားလေးစပြောမယ်ဒီအခုကျွန်တော်တို့နိုင်ငံနိုင်ငံမှာကျွန်တော်ဒီရာဇဝတ်မှုတွေစဆင်းလာတဲ့အတွက်အစ်တောင်တွေကိုစိတ်ကြည့်ရတဲ့အခြေခံမျိုးတွေရှိနေတယ်ဆိုပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအကျဉ်းသားတွေထားနိုင်တဲ့အနေထားတွေနှစ်ခါလောက်ပုံများလာတဲ့အတွက်အကျဉ်းတောင်တွေဆဲ့ဖို့ကြိုးဆိုတဲ့စစ်သားတွေတောင်ကျွန်တော်တို့ရှိလာခဲ့တာဖြစ်ပါတယ်ဆိုတော့ခုနကဒီကိုယ်တိုင်ဥပ္ပဝါသလုံးပဲကျွန်တော်တို့ဒီအကျဉ်းသားတွေရဲ့ဖက်ဝက်တော်ကအဓိကမူရင်းစေဝါနဲ့ဒီမှုနဲ့ထောင်တနေတဲ့လူတွေကအများဆုံးဖြစ်တာကိုကျွန်တော်တို့ကြည့်ရတယ်။ဆိုတော့အခုလိုဆိုရင်ကျွန်တော်တို့9,000ကျော်7,000လောက်ရဲ့လောက်ကြီးထိကျွန်တော်တို့ဒီတာဇမှုနဲ့ကြာနေတဲ့ဒီအကျဉ်းသားတွေကိုကျွန်တော်မြန်မာနိုင်ငံမှာရှိနေတာဖြစ်ပါတယ်။
ဟုတ်ကဲ့ကိုတင်နေကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုတိုင်းပါဝင်မဲ့လူတွေနောက်အီးမေးလ်တွေနဲ့ Facebook တွေနဲ့ဆွေးနွေးမဲ့ပုံကိုလည်းရှိနေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်တို့တိုင်းရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုတချို့အရင်ဆုံးလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ပခုတ်ကူမျိုးကဥက္ကမောင်လင်းမှာဥက္ကမောင်လင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
တရားမှုဆွေးနွေးမှုရှိရအဲ့ဒါဒီဆွေးနွေးနေ့တိုင်းကိုကြားမှာတိုင်းရိုက်မျိုးရိုးရိုးဒီချက်ကိုပြောပါတယ်အဲ့ဒါမျိုးနေရတဲ့ဒီပြများအလုပ်ကံရပေါ်လာဒီဒုညဝင်ကောင်ဖန်ပြလို့ရကျော်ရဦးမလာအောင်လုပ်ရပါတယ်။နံပါတ်3အနေနဲ့ရတော့တက္ကသိုလ်ကလာဖြစ်တော့အနာဒီကရလည်းမလိုလို့အနာရတက္ကသိုလ်ရေးဒီဒီအဲ့လိုမဆိုင်ငွေတဲ့ချက်ကိုဖြစ်ပါတယ်။အဲတော်လို့အနေနဲ့နှောက်ရှိတက္ကသိုလ်ရာလာကာကွယ်ရေးဒီလိုရေးဘယ်လိုရအောင်ကြာရအောင်တောင်းကြည့်တော့ပါဘူး။ဒီလိုဘဝလုံးလုံးကိုတရားရေးစမိုးရေးတောင်းရအောင်တောင်းရင်းတောင်းဆောင်မှုရှိလို့ဆိုပါလေတက္ကသိုလ်ရေးဒီကနေတောင်းဆောင်ရတယ်လေ။အဲ့ကဒီခုရနေပြီလူလူကျတော့ဒီအဲ့လိုအဓိပ္ပာယ်ကတော့လိုရတယ်ဟုတ်ကျင်းကျင်းရနေရတော့ဘာမှတော့ဒီရဲ့ဒီဒီကအဲ့ကောင်းမအောင်ကျွန်တော်တို့ကအဲ့ကခမအောင်အဲ့ကမလို့ရပါဘူးကျွန်တော်ရှင်းနေပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့နောက်တူလည်းရှိနေပါသေးတယ်ဝမ်တွင်းမျိုးကဥချင်းမြင့်မှာဥချင်းမြင့်သဘောထားလဲလူရင်းတို့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဟိုအပေါ်တော့ဒီ we need တို့စဉ်ညက်တို့ဥပဒေတို့စဉ်ညက်စည်းကမ်းဆိုတာအင်တာရေးကြည့်ပါလေဒါပေမဲ့ဒီရွက်ချက်ကလည်းစီးတကူပူကြီးအရေးကြီးပါတယ်ဒီရွက်ချက်နဲ့ဥပဒေစဉ်ညက်စည်းကမ်းတွေကလိုင်ယောညီတွေဖြစ်ဖို့လိုပါတယ်သဟဇန္တာဖြစ်ဖို့လိုပါတယ်အဲ့ဒီကြတော့ကျွန်တော်တို့ကဒီဟိုပေါ့ဟိုရန်ကန်ကိုပို့ပြီးတော့ကောင်းမှုလိုပါတယ်ဥပမာဆရာရဲ့ကျွန်တော်တို့ဒီရန်ကုန်မြို့မှာတော့မူရည်ဆေးဝါးဟိုအမြောင်များစွာကားကြီးနဲ့ဆင်းလုံးမိတယ်မိတာကိုကျတော့ကျွန်တော်တို့ပိုင်ရှင်မဲ့လို့ကြီးညာတယ်အဲ့ဒါပိုင်ရှင်မဲ့လို့အပေါ်တယ်မို့ပိုင်ရှင်ဘလို့စေမမိသေးတဲ့ဟိုအနေနဲ့ပဲတုံးနေတယ်ပေါ့ဆရာရဲ့ဒါပေမဲ့ကျွန်တော်တို့ဓမ္မဘုမဖြစ်သလောက်ကျွန်တော်တို့လောက်ကင်စားတဲ့ဟိုကုသန်းရောင်းဝယ်စားတဲ့ဟိုတုံးဆွဲတဲ့မူရစေဝါတုံးဆွဲသူတွေကျတော့
ဟိုအင်မတန်မှဖော်တိလို့ဒီနေတဲ့စစ်တမ်းကြီးများစွာပြည့်ခံရတယ်။ဒါမဲ့လို့ပင်ရင်းဟာတကယ်အီယာမပုဂ္ဂိုလ်ကြီးတွေကြတော့ဒါကိုလောက်ကင်စားပြီးတော့ဒေါ်လာတန်းနဲ့ချီပြီးတော့လောက်ကင်စားတဲ့ပုဂ္ဂိုလ်တွေကြတော့ဘလို့မှအရေးမယူနိုင်တာဟာဒါဥဒီရဲ့အနေချက်ဟိုကျွန်တော်တို့ရသဘူတာမကြတဲ့ဥရီတွေပဲလို့ကျွန်တော်ထင်ပါတယ်ခင်
ဗျ။ Okay ကျေးဇူးပါ။ကျွန်တော်တို့စာရီပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ VOE သောတာရှင်တူဦးဆိုပြီးတော့ပေးစာတစ်စောင်ပေးပို့ထားတာကိုဖော်ပြချင်ပါတယ်။မရှားပေါဖတ်ပြပေးပါခင်ဗျ
။မြန်မာနိုင်ငံမှုခင်ကြဆင်းရေးကိစ္စဆိုတာမလွယ်ပါဘူး။ဘာကြောင့်လဲဆိုတော့နှစ်ပေါင်းများစွာစစ်အနာရှင်မင်းဆိုမင်းညစ်တွေကအာဏာမှက်မောမှုကိုကျိုးအတတ်ကြီးမှုတွေကြောင့်သူတို့ကိုယ်တိုင်ရောအစိုးရဆိုတဲ့ရန်တရားကြီးရောပြည်သူတွေရောစိတ်ဓာတ်တွေရောစာရိတ်တရပျက်စီးမုတ်လုံးစက်ကူကဖြစ်နေတဲ့အကျင့်ပြက်ချစာအာဂတိလိုက်စားမှုကြီးကြောင့်တရားဥပဒေစိုးမိုးမှုအလွန်အမင်းညော့နေနေ၍ရာဇဝတ်မှုကျဆင်းရေးဆိုတာမဖြစ်နိုင်သေးပါဘူး။အတင်းထောင်တွေကလည်းပညာပေးမဟုတ်ပဲညှင်းမနှိပ်စက်တဲ့ဌာနကြီးဖြစ်နေပါတယ်။ကျွန်တော်တို့ကိုယ်တိုင်အင်းစိန်ထောင်မှာ1996ခုနှစ်ကုန်ကနီးကနေ2000ခုနှစ်နှစ်ဆန်းပိုင်းအထိတစ်နှစ်ထောင်ကြပူပါတယ်။ထောင်ထဲမှာတကယ်တော့ဘလောက်အခြေအနေဆိုရဲဆိုတာကြည်သမားတွေနိုင်ငံရေးသမားတွေပိုတိကြပါတယ်ရဲဘက်အလုတ်ကျန်းစခန်းဆိုရင်ခြေထိတ်လက်ထိတ်နဲ့ကျွဲတွေနွားတွေလိုရိုက်နဲ့ခိုင်းတယ်ထမင်းမဝဘူးဆေးကုတမှုလုံးဝမရတော့ပါပဲလူပြည်ကအရှင်လက်လက်ငရဲခမ်းပါပဲအကျင့်ပြက်ချစားမှုတွေကလည်းကြီးကြီးမားမားရှိနေပါတယ်ဒါကြောင့်မှုခင်ကြဆင်းရေးဆိုတာစစ်အာဏာရှင်စနစ်ဆိုးကြောင်တစ်နှစ်ကျော်ပဲရှိသေးတဲ့ NLD အစိုးရအနေဖြင့်မလွယ်သေးပါကြောင်ဆွေးနွေးအပ်ပါသည်ဆိုပြီး VOA ပရိသတ်တူကရေးသားထားပါတယ်ရှင်
โอเคเจซูว่านาวตูก็တော့ကျွန်တော်တို့ရန်ကုန်မြို့อ่ะပါကိုကျော်ဖိုးတောင်ဆိုပြီးပေးစာပို့ထားတာလဲနားထောင်ကြည့်အောင်ပ
ါနယ်သာလန်နိုင်ငံမှာရာဇဝတ်မှုတွေတဖြည်းဖြည်းကျဆင်းလာခြင်းဟာနိုင်ငံရဲ့စီးပွားရေးအခြေအနေနိုင်ငံတော်ကတိုင်းပြည်သူပြည်သားတွေကိုထောက်ပံ့ငွေပေးအပ်ပုံတို့နဲ့တိုက်ရိုက်ဆက်ဆက်နေပါတယ်နယ်သာလန်နိုင်ငံဟာသဘာဝတန်ငွေရောင်းရငွေရေရွက်ပစ္စည်းရောင်းရငွေတို့နဲ့အများကြီးကြွယ်ဝချမ်းသာတဲ့တိုင်းပြည်ဖြစ်ပါတယ်အဲ့ဒီတယန်သာရရောင်းရငွေတွေကိုနိုင်ငံတော်အစိုးရကစနစ်တကျသိမ်းဆည်းပြီးတော့ပြည်သူတွေကိုထောက်ပံ့ပေးလို့ရှိပါတယ်။နယ်သာလန်အစိုးရကဒီလောက်ကောင်းအောင်ထောက်ပံ့ပေးထားတဲ့အတွက်ဘသူကမှခိုးဆိုးလူရဲမှုကိုမလုပ်ကြတော့ပါဘူး။နယ်သာလန်အကျဉ်းထောင်တွေဟာကမ္ဘာပေါ်မှာဂရုဏာအကြီးအမားဆုံးထောင်တွေဖြစ်ပါတယ်။ထောင်တွေနေထိုင်မှုဟာအထူးပဲသက်တောင့်သက်သာရှိလာပါတယ်။ဒါကြောင့်ပြည်သူတွေဟာအပူပင်ကင်းမဲ့ပြီးတော့စီးပွားရှာဖို့မှလည်းမှန်မှန်ကန်ကန်လုပ်လို့ရှိပါတယ်။မြန်မာနိုင်ငံတွင်းမှာတော့တယန်သာရရောင်းရငွေတွေကိုနိုင်ငံတော်ခေါင်းဆောင်တွေကလည်းဂရုမစိုက်ဝင်ငွေစည်းရင်းပင်လင်တိုင်းပြည်ကိုကျင်ညာနိုင်ခြင်းမရှိတယန်သာရရောင်းရငွေတွေဘယ်ရောက်ရေးဘယ်ပြောက်မှန်းမသိနိုင်ငံခေါင်းဆောင်တွေကလည်းစီးပွားရေးကိုဂရုမစိုက်အဲ့ဒါကြောင့်ပြည်သူတွေရဲ့စီးပွားရေးကျဆင်းပြီးတော့ရာဇဝတ်မှုတွေတိုးတက်တိုးလာခဲ့တာပါဒါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးကိုမြန်မာနိုင်ငံရဲ့ခေါင်းဆောင်တွေအနေနဲ့ဂရုစိုက်သင့်ပါတယ်ခင်ဗျာ
โอเคကိုရန်နိုင်ဖတ်ပြပြီးတော့ကျေးဇူးပါဆိုတော့ဟိုကျွန်တော်တို့ Facebook ကနေပို့ထားတဲ့စာတချို့လည်းရှိပါသေးတယ်။ဒီကစာတို့လေးတစ်စောင်ကတော့အရှင်ဓမ္မပီတိဂုံကြီးဆိုပြီးရေးထားပါတယ်။သူကတော့တရားဥပဒေစိုးမိုးမှုမရှိလို့ပါတဲ့။အထူးအဖြစ်ပြည်ရေးနဲ့ဆိုင်ပါတယ်။ပြည်ရေးကကောင်းကောင်းအလုပ်မလုပ်လို့ပါဆိုပြီးသူကရေးပါတယ်။ဆောစောကတော့ဆရာဦးတင်းတန်းကဟိုပြောထားတဲ့အထဲမှာတော့အဓိကထောက်ပြတာတော့ဒီရာဇဝတ်မှုခင်းနေဖြစ်ရတဲ့အထဲမှာမွေးစေဝမှုတွေကအများစုလို့ဆိုပါတယ်။ဒီစာရီထဲမှာတချို့ရေးတာကတော့စင်ရတာဖွံ့ဖြိုးမှုနှိမ့်ချရတဲ့နဲ့ဆက်နွယ်ရဲဆိုတဲ့အမြင်တွေလည်းရှိပါတယ်။ဆိုတော့ဒီအုတ်ချုပ်ရေးတရားစီရင်ခဏတွေမှာအားနဲ့ချက်တွေရှိနေတာကိုလည်းအကြောင်းရင်းလို့ဆောစောကထောက်ပြတာလည်းတွေ့ရပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ရောဦးသိန်းသန်းဦးသဘောထားဘယ်လိုရှိပါလဲ။အုတ်ချုပ်ရေးတရားစီရင်ခဏတွေမှာအားနဲ့ချက်ရှိနေတာတွေကလည်းဒီမှုခင်းတွေဖြစ်ရခြင်းအကြောင်းရင်းတွေလို့ဆိုနိုင်လားခင်ဗျာ
။ဆိုနိုင်နေရဟိုတပတ်ကစီးပွားရေးတော့အဓိကပေါ့အခြေခံအုပ်ကြီးဖြစ်တယ်။တပတ်မှာလည်းဥပမာအားဖြင့်ဒီမှာအများဆုံးဖြစ်တဲ့ဘူးရစီဝါမှုတွေဆိုရင်နှစ်ပေါင်းများစွာအုတ်ချုပ်ရေးအပိုင်းတွေရောကြံတဲ့ဒီဒုံကျူကြီးတာဝန်ယူရတဲ့အပိုင်းတွေကဆက်နွယ်နေတယ်ဆိုတာကျွန်တော်တို့ကြားသိမြင်တွေ့နေရတာပေါ့နော်။အဲ့ဒီအရာတွေကိုဂိုင်တွယ်တဲ့အခါမှာလည်းခုနဒီသောတာရှင်တယောက်ပြောခဲ့သလိုပါပဲ။နှစ်ပေတစ်ပြားရောင်းတဲ့ဝယ်တဲ့လူဆိုပြီးတယ်။တကယ်ကိုကဘာကျော်ဘေးဘီရင်ကြီးတွေဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံကြီးအရာသူတို့နဲ့ပေါင်းပြီးတော့သူတို့ကိုဟိုဥဒတ်ခေါ်ပါဆိုပြီးတော့သူကောင်းပြုရတဲ့ဘဝအဖြစ်မျိုးတွေတော့ကျွန်တော်တို့ရှိခဲ့တာပေါ့ဗျ။အဲ့တော့အဲ့ဒီလူအရင်းမြစ်တွေကိုအုတ်ချိုကြီးအပိုင်းတွေကတော့အကျိုးစီးပွားအတွက်ဒီစရေပြီးတော့တိုင်းပြည်ရဲ့လုံခြုံရေးတို့အမျိုးသားရေးပြဿနာတွေကိုဘေးချဘေးဖိတ်ချိတ်ထားတဲ့အခါမှာဒါရီယာတက်လာတယ်အဲ့ဒီလိုပဲအရင်အစစ်အစိုးရဆင်းတဲ့လက်ထက်ကနေကနေ့ဒီကတော့အုပ်ချုပ်ရေးဟာသွေဝိုက်တဲ့ဒီနေရောဓာတ်ရိုက်ကြတဲ့ဒီနေရောဒီဟာတွေအပေါ်မှာတရားစီရင်ပေါ်မှာအာဏာသွားမှုတွေရှိတယ်တရားစီရင်စနစ်ကလည်းပဲစစ်အာဏာရှင်စနစ်ကိုကာဝယ်ဖို့လက်ကျင့်ပြိုးထောင်လာတာဖြစ်တဲ့အခါကျတော့ fair trial နဲ့ တရားမျှတတဲ့တရားခွင်နဲ့တကယ်ကိုတည်ကြတဲ့နိုင်ငံတကာစံနှုန်းနဲ့ညီတဲ့ဒီတရားရုံးတွေမဖြစ်လာနိုင်ဘူးဒီအချက်တွေလည်းပဲရာဇဝတ်မှုကိန်းတွေကိုကြီးကျယ်စေတဲ့အချက်တွေဖြစ်နေတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုကိုတိတ်နေအောင်လည်းမေးချင်ပါတယ်ဆော့ဆော့ဟာဒီဒေါက်တာရှင်တယောက်ကသူ့အတွေ့အကြုံနဲ့ရှင်ပြီးပြောသွားတဲ့နေရာမှာဆိုရင်လည်းထောင်နေရာဒီဇိုက်တာဖြစ်မှုမဟုတ်ဘဲနဲ့ဖြက်စည်းဖို့ဖြစ်နေတယ်ဆိုတော့သူကထောက်ပြတာတွေ့ရပါတယ်ကိုတိတ်နေလို့ဆိုရင်လည်းမချသေးရင်ငါပဲဒီအချင်းတော်ပြုရင်ပြောင်းလဲအစီရင်ခံစားတစောင်းထုတ်ထားတယ်ဆိုတော့ထောင်နှင်းချင်းနေရာလက်ရှိချင်းနေရာဘယ်လိုရှိနေလဲဒီရာဇဝတ်မှုနဲ့ရောက်လာတဲ့သူတွေရောပြုရင်ပြောင်းလဲဘလောက်များလုံနေပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ကြောင့်မို့ကျွန်တော်တို့ခုနကဥစ္စာပရမဟုတ်ခေတ္တနဲ့တန်ကောက်ရတယ်ဆိုလို့ရှိရင်တော့ဒီအချင်းတော်တွေမှာအချင်းသားတွေများလာတဲ့ကိစ္စကကျွန်တော်တို့ဒီလူမှုစီပွားကုသမှုဆိုင်ရာအထင်ကြီးအကြောင်းတရားတွေနဲ့အဓိကဆက်ဆိုင်တယ်ဗျာဆိုတော့ဒီဒီအားလည်းအားနည်းလို့ပဲကျွန်တော်တို့ဒီပြည်ရေးကြမ်းမာရေးကိစ္စတွေအားနည်းလာတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဒီဘာသာရေးအခြေအနေတွေအားနည်းလာတယ်အလုပ်ကလက်မဲ့ကြီးအားနည်းလာတယ်ဒါတော့ပဲမှုခင်းတွေကကျွန်တော်တို့ပို့ပြီးတော့များလာတယ်ဆိုတော့ကျွန်တော်တို့အဓိကလောက်ရမှာကကျွန်တော်တို့ဒီ crime prevention strategy ကိုခေါ်တဲ့ဒီမှုကြီးကာကွယ်စစ်ရေးပေါ့ဗျာအဲ့တော့ဒီအဓိကကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီမဟာဗျူဟာကိုကောင်းကောင်းမွန်မွန်လုပ်ရလိမ့်မယ်လို့ထင်ပါတယ်အဲ့ဒီမှာပါကျွန်တော်တို့ကျွန်တော်တို့စဉ်းစားတဲ့အကြောင်းနှစ်ခုပေါ့ဗျာဒီအချက်ကကျွန်တော်ဒီအကျဉ်းချုပ်ပြည်ရဲ့တောင်းလဲရေးကိစ္စလေးကိုကျွန်တော်ပြန်ထားလုပ်ရလိမ့်မယ်ထင်တယ်နောက်တစ်ခါတစ်တာဖေးချင်းဆိုင်ရာပြည်ရဲ့တောင်းလဲရေးကိစ္စကိုဒီကြေရလောက်ရလိမ့်မယ်ထင်ပါတယ်ဒီနှစ်ခုကစိတ်ကိုအရေးကြီးတာပေါ့ကျွန်တော်ကဒီအချင်းတော်ပြည်ရဲ့တောင်းလဲတစ်ခုတည်းကိုလည်းပေါင်းနေမယ်ဆိုရင်တော့မဖြစ်စင်နိုင်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီစစ်တပ်ဖေးချင်းဆိုင်ရာပြည်ရဲ့တောင်းလဲဆိုတာသူတို့ကနှက်တာတဲ့တရားစီရင်ရေးကိစ္စလေးကိုကျွန်တော်တို့ဟိုတကယ်ကိုရရလားအချင်းတော်လည်းမဟိုလူကောင်းလူကောင်းလေးဖြစ်ရဘူးလို့အစိုးရကဗာလင်ညာဒီစေဥသိဌာနတွေကစွဲကြီးကဗာလင်ညာခံပြီးပြောတယ်နောက်တစ်ခါသူတို့ပြန်လွတ်လာတဲ့အခါမှာကျွန်တော်တို့ဒီဒီ integration program ကိုခေါ်တဲ့ channel ပေါင်းပြီးဆိုင်ရပါဗျာအဲ့ဒါကဒီသဝုတ်တင်မှာဒီသဟာဇာတာဖြစ်အောင်ဘယ်လိုနေနိုင်ထိုင်နိုင်အောင်သူတို့ရဲ့အလုပ်ကံခွင့်အားတွေဘယ်လိုဖြန့်တီးနိုင်အောင်သူတို့စိတ်ဓာတ်မျိုးလီကိုလည်းအစိုးရကနေအင်ဂျင်နီယာထပ်ထုတ်ပြီးတော့လုပ်ပေးဖို့လုပ်ပါတယ်ဆိုတော့ကြာပြေရတော့အဓိကနှစ်ခုပါဗျာကျွန်တော်ရှင်းတော့ပြည်ပြင်ဆောင်ရွက်စိတ်ဓာတ်တွေစိတ်စိတ်ဓာတ်လုပ်ဖို့လုပ်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီကျေးဇူးတင်ဆိုင်ရာသူရဲ့ကောင်းတဲ့စိတ်ဓာတ်ကိုကျွန်တော်ထိတ်ချာလုပ်ဖို့လုပ်ပါတယ်ဒါမှသာကျွန်တော်တို့ဒီဒေသလူတွေတဲ့ဒီစိတ်တည်ရဲ့စကြဝဠာဒီပြည်သူတွေရဲ့ဒီစိတ်တည်ရဲ့စကြဝဠာတက်ဖို့အရေးကြီးတဲ့စိတ်ဓာတ်ဖြစ်ပါတယ်ဒီလိုဖြစ်နိုင်တော့လို့ကျွန်တော်ခုနပြောတဲ့ဒီလူကြီးတက်စိတ်ကောင်းတဲ့စိတ်ဓာတ်ကိုကျွန်တော်ထိတ်ချာလုပ်ရမယ
်ဒါကို
လုပ်ဖို့တဲ့ကျွန်တော်တို့ကျွန်တော်ပြည်ပြည်ကောင်းတဲ့စိတ်ဓာတ်ကိုကျေးဇူးတင်ဆိုင်ရာစိတ်ဓာတ်လူဒီဒီကလုတ်ပေးဖို့လုပ်ပါလေကျွန်တော်ဒီမှာလဲကျွန်တော်တက်ဆော့လုတ်နေတာကျွန်တော်ဒီမှာ program ကြီးအများကြီးစဉ်းစားချက်တွေနဲ့လုပ်နေတာရှိပါတယ
်ဒါ
ကိုလည်းကျွန်တော်တို့အနေနဲ့မဖြစ်မနေပြောရမယ်လို့တိုက်တွန်းချင်ပါတယ်
ဟုတ်ကဲ့ကိုတင်နေကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲတော်ကိုပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းထပ်ပြီးလှည့်ပေးကြပါတယ်တူဦးကတော့ကျွန်တော်ရန်ပြဲမျိုးကဦးစောလွင်ဖြစ်ပါတယ်ဦးစောလွင်သဘောထားလူရင်းတို့ရှင်ဆွေးနွေးပါခင်ဗျာ
ဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုပြင်းနေတာကရှင်းရတဲ့ဥပဒေစိုးမိုးမှုပြင်းနေတာမဟုတ်ပါဘူးရှင်းရတာတွေလူတိုက်ရင်ဉာဏ်ပေါ်ပေါ်နိုင်ပါတယ်တစ်ထည့်တွေရှမ်းလာတဲ့လူတွေလူတိုက်ရင်လည်းမပေါ်နိုင်ပါဘူးမူရဆေးဝါးလို့ရင်လည်းမပေါ်နိုင်ပါဘူးမတင်းကျင်းနဲ့မပေါ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့နေရာရဲ့သူတို့ရဲ့နေရာနဲ့သူတို့ရဲ့အာဏာရှိတဲ့လူတွေကိုလက်စားလက်ထိုးထားလို့အဲ့ဒါအမှုမှန်ပေါ်နေတာကျွန်တော်ညင်ညင်ပေါ်နေတွေ့နေရပါတယ်။ပေါ်နေခဲ့ရင်လည်းအနည်း20ကျမ်းမဲ့ဟာကို9နှစ်နဲ့လွှတ်ထားပါတယ်။20ကျမ်းမဲ့ဟာကို10နဲ့လွှတ်ထားပါတယ်
။အဲ့ဒ
ါနိုင်ငံတော်အာဏာပိုင်းငါရဲ့အကျင့်ကျင့်ချစားမှုဒီအကျင့်ကျင့်ချစားမှုကိုမတိုက်ချင်နိုင်ဘူးတမန်ကာလပတ်လုံးဘယ်တော့မှဒီကျစားတရားဥပဒေစိုးမိုးရေးဆိုတာလုံးဝဖြစ်ပေါ်လာမှာမဟုတ်ပါဘူး။ရှင်းရတာတွေကိုမပြောပါနဲ့မနှိမ်ကြပါနဲ့။ညောင်းနေတာကရှင်းရတာတွေကိုမပြိနှိပ်ပါနဲ့မချွတ်ချင်ပါနဲ့အတိတ်ကအထက်ပိုင်းအာဏာပိုင်းနဲ့တပ်ပိုင်းလူချင်းလာတွေဒီလက်တန်းစားဝန်ထမ်းတွေအားတွေကိုညံ့ညံ့ကြီးအကောင့်ထဲပေါအောင်ပူအောင်တဲ့လူချင်းလာပိုင်းနဲ့အထက်ပိုင်းကိုကင်တွေရပါလိမ့်မယ်
။ဒီကိစ္စ
တွေကိုမကင်တွေလို့ရှိရင်နောက်ထပ်တန်းကြီးဘယ်တော့မှကောင်းစားလာမှာမဟုတ်ပါဘူး။ပြည်ရရဲ့နိုင်ငံမှာလို့ကိုနေသလားနိုင်ငံမှာအချင်းချင်းတွေပိတ်ပြရရဲ့မရှိဘူးရာဇဝတ်မှုကင်းကြသိနေရဆိုတာအားရတရားဥပဒေစိုးမိုးရေးကိစ္စပဲ
ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးမဲ့သူနောက်တခုလည်းလှည့်ပေးကြပါမယ်မလေးရှားနိုင်ငံဦးနေဦးလင်းဖြစ်ပါတယ်ဦးနေဦးလင်းသဘောထားလဲလိုရင်းတူရှင်းဆွေးနွေးပါခင်ဗျာ
Okay, ya, loyen doyen bawa ino nampati karo si bayi pon, oh si bayi ne patte bidon senwe biro timuri nyala vale niare pon, oh di nautiku karo jono jambu lah, oh yen le jambu uare. Senkubu nainga masolusi ni, oh crime watch lah, dalau takapo, no, tu laude pon, laude kajaro belu cide belu pane, ala belu songane, dahriya. Oh, ni จนเราสู้เลยเมียนั้นส่องจีส่องจีเพียงอาจิงอุบลีเนี่ยตัวตัวว่าวารีอยู่จนเราเลยน้าเลยล่ะเลยโอ้ไปดูตัวเอเชียนเราได้สูงเลยตีอยู่อะไรอันนู้นละจนเราว่าตีตัวเองจนเราบีดูบีดาริฮะเลยจะชั่วหามาโตจะซาโตละก็มาลูกโอ้มาชีโตละก็มาลูกพี่เพนเนี่ยมาลูกคู่เวนมาลูกเพนเนี่ยบ่เนาะอุบลีมาเย็นสุดละมาชีสีกูรู้จนเราเลยยงเจียบ้าง โอเคครับผมบาสโอ้เดี๋ยวมีอยู่เว้ยบ่เนาะเตียสิยินยีไปผมตลอดเมียๆเจอเลยเจอเลยสุดาเตียสิยินยีสิเดอหมู่ฝรั่งเศสเนี่ยไออูสิเดฮล่ะโอ้อหมู่ผิดเดลูสิเดอะนี่ต้องกูจ้ามาปฏิญาณผิดเดองค์สารีโหแหละดีโลเว้ยตะละจะเจ๋งเนาะเบลูเบลูลงยินเบลูผิดเดสุดาอุรีตบอเตียเตียฮ้อเดลูอ่ะสิซะโลเจอเดลูอ่ะสิซะโลดีบีมาย้ายๆพี่รอตะละโหจะเจ๋งแล้วกะล้วนไปบา
แต่นี่ไม่จับเอาอันนี้ยี่ย่อตัวไปเลยไม่รู้จะเอาไปยังไงโอเคเจสุบะจันนโรดีตัวที่เชนอีเมลเฟซบุ๊กในเพจอะไรทารีอยู่เลยพบเจอมาเลยตัวอุ้งเราบางบ้านสูบีจันนโรอีเมลเนี่ยพูดถ้าตัวเราเนี่ยมันง่ายๆยาสมุขพี่ป้ามุ่งน้องยอดจ้าตัวอุ้งเทตัวเราอุ้งเทชินีบาดีเจ้ากันพี่ต่อปีนี้สิ่งหนึ่งก็เลยเรื่องปีนี้ทัศน์ยุ่งแน่เลยมาลงล่างในมาลุยาวุ้งยี่ปองนี้สั่งยี่ลุงยี่บาดเต็มไปอย่างมีอารมณ์ทันทุนยี่มีตั ုပ်လက်မဲ့တွေများလာရင်ခိုးဆိုးလူနိုင်တွေတိုးထူပြောလာမည်ရာဇဝတ်မှုတွေထူပြောလာမည်အားလုံးကိုအစိုးရကကြီးလုပ်လို့မရတာမှန်ပေမဲ့အစိုးရကဥစ္စာအမည်ဖြစ်ပါသည်ဆိုပြီးရေးပါတယ်နောက်တူကတော့စုနန္ဒဆိုတဲ့အကောင့်ပါရှင်မှာသူကတော့ email နဲ့ပို့ထားတာပါသူကလည်းကျွန်တော်အမြင်ပြောရရင်တော့လေလူမှုဝန်ကျင်ကထောင်ထွက်ဆိုရင်အလုပ်နေရာမှာပေးတာပါတဲ့အစိုးရကလည်းလွတ်ဖို့လောက်ပဲလေတဲ့ပြန်လဲထူထောင်ရေးအတွက်အမှန်တကယ်ပဲအာရုံမစိုက်တဲ့ဒါကြောင့်သူတို့ကြွဲကျင်တဲ့လောကထဲပြန်သွားပြီးစိုးမိုက်ကြတော့တာပါပဲဆိုပြီးတော့ပြောပါတယ်ဆိုတော့ကျွန်တော်ဒီအစိုးရဆက်ဆက်ကဒီလူငင်းချမ်းသာဝင်တွေပေးတဲ့အခါမျိုးမှာအကျဉ်းသားတွေကိုနိုင်ငံတည်ဆောက်ရေးမှာပါဝင်နိုင်ဖို့ဆိုပြီးတော့ပြောလို့ရှိရပါတယ်ပြန်လွတ်လာတဲ့လူတွေအတွက်နိုင်ငံတည်ဆောက်ရေးမှာတကယ်ပဲပါဝင်နိုင်ရလားလူသားဝင်မှာပြန်ဝင်ဆက်နိုင်တဲ့အခြေအနေရောရှိရလားဆရာဦးသိန်းသန်းဦးသဘောထားကိုစွန့်နေပြပါအောင်ခင်ဗျာဒီလူမှုရေးစီးပွားရေးမှာအရာလက်တလုံးမှာအခြေအနေရောပေးရလားဟုတ်ထောင်ထွက်ဆိုပြီးတော့လူတော်မတိုးတာမျိုးအလောက်ကန်ရှားခက်တာမျိုးအခြေအနေတွေရောအခုချိန်ထိရှိနေတော့မလား
အဲ့ဒါတော့ဗျာဟိုထောင်ကထွက်တဲ့လူကိုတန်မာရာဇမှုနဲ့ပို့ထွက်လာတဲ့လူကို rehabilitation ပေါ့ဗျာပြန်လေပြိုးထောင်ပေးဖို့နေနေသားကခုနလူဖွဲ့စည်းရဲ့ဝင်အောင်လုပ်ပေးဖို့နေနေသားကကျွန်တော်တို့နှစ်ပေါင်းများစွာအချိန်ပေါင်းများစွာအချိန်ပေါင်းများစွာနိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့လူတွေဟာဘဝမှာဘာမှဟိုခြေတခြားခြေတန်းတစ်လမ်းတန်းစီကခြေချစီကဘာမှမရှိပါဘူးဘာဘသူကမှလည်းအကူအညီမပေးဘူးအဲ့ဒါအတင်ကျွန်တော်တို့ဒီအဲ့လိုမျက်နှာခံရတဲ့လူတွေကိုပြည်သူကြီးအကွန်ရေးတောင်းမှာသို့လို့သိုးတယ်ဆိုတဲ့လူတွေကလည်းပေါ်နေတယ်အဲ့တော့ဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းပဲဘယ်လိုမှသူတို့ဘဝကိုရက်တိနေအောင်တမောင်းကြောင်ဖြစ်အောင်လုပ်ပြတာမရှိဘူးပြန်ထွက်လာတဲ့အခါမှာလည်းပဲဘယ်လိုမှလူလောကထဲပြန်ဝင်စားနိုင်အောင်သူဘယ်အတိုင်းမှမလုပ်မပေးနိုင်ဘူးအဲ့ဒီအနေထားပဲဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုပေးစာတစ်စောင်ပို့ထားတာရှိနေပါသေးတယ်သူကတော့အမေရိကန်ပြည်ထောင်စုကမောင်တသနာပါမတ်စုမွန်ကြီးဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံဟာနယ်သာလန်နိုင်ငံလိုအချင်းအောင်တွေပိတ်ပစ်ရလောက်နိုင်တဲ့အခြေအနေတွေထိရောက်ဖို့ရန်အတွက်2008နာဂစ်အခြေခံဥပဒေကိုလုံးဝပြင်ဆင်ရပါမယ်ဒီနောက်တရားဥပဒေစိုးမိုးရေးကိုထိထိရောက်ရောက်လုပ်နိုင်မှုအတွက်ကာကွယ်ရေးနဲ့ပြည်ထရေးကိုအရက်ဖက်အစိုးရအောက်မှာထားရပါမယ်ပြီးတော့စနစ်စိုးရဲ့ပုံစံကွက်ထဲကရုံးမထွက်ချင်ကြသေးတဲ့တရားစီရင်မှန်တိုင်းကိုပြောင်းလဲပြစ်ရပါမယ်ပညာရေးနဲ့စီးပွားရေးအခန်းကဏ္ဍတွေမြင့်တင်ရုံသာမကလူမှုဖူလုံရေးစောင့်ရှောက်မှုလုပ်ငန်းတွေကိုလည်းတပြေးညီမြင့်တင်ပေးဖို့လိုအပ်ပါတယ်ပြည်ထောင်ကြခန့်ရာဇဝတ်သားတွေကိုလူမှုရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်လာအောင်ပညာပေးရေးလုပ်ငန်းတွေကြဲကြဲပြတ်ပြတ်လှုပ်ဆောင်ရုံတွေမကလူမှုအဆောင်ရှောက်အဖွဲ့များအများပြားပေါ်ပေါက်လာဖို့ရန်လဲတိုက်တွန်းစီယုံတင်ကြောင်းယူဆမိပါတယ်ဆိုပြီးမောင်တက်တနာအမေရိကန်နိုင်ငံကပြောထားပါတယ်ရှင်
ဟ ဟုတ်ကဲ့ကျေးဇူးပါ။နောက်ဒီကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့စာတို့တောင်ရှိပါတယ်။သူကတော့တင်ဝင်းဆိုတဲ့အကောင့်ပါရှင်မှာမြန်မာပြည်မှာရာဇဝတ်မှုတွေထူပြောလာတာလက်တလောအကြောင်းကိစ္စပါ။စင်ကဲဖြစ်စဉ်ကာလတွေကနှစ်ပေါင်းများစွာကြာပါပြီ။ဘာကြောင့်ဖြစ်တယ်လဲဆိုရင်အုပ်ချုပ်ခဲ့သူတွေညံပြင်းမှုစနစ်ကြောင့်ပါ။ဘလို့ပြုပြင်ရမလဲဆိုရင်ထိပ်ပန်းဖြစ်တဲ့အစိုးရဘက်နဲ့အခြေခံဖြစ်တဲ့စာတင်ကြောင်းဖုန်းကြီးကြောင်းတွေမှာအဓိကထားပြန်လည်ပြုပြင်ရပါမယ်ဆိုပြီးသူကသူ့အမြင်ကိုဆွေးနွေးထားပါတယ်။နောက်သူကတော့ဒီ Facebook ပေါ်ကနေဆွေးနွေးထားတာပါ။သူကတော့မင်းတက်နိုင်ဆိုတဲ့အကောင့်ပါရှင်မှာပြစ်မှုနည်းနဲ့များနည်းအောင်လှုပ်တင်တဲ့အချင်းထောင်နေတဲ့မှာလည်းမှုခင်းချဆင်းစင်မဲ့ဘာသာရေးအမြင်လူမှုရေးအမြင်တွေကိုဖြန့်ဝေတင်တယ်ဆိုပြီးသူကအကြံပြုပါတယ်။နောက်သူကလည်းဒီ Facebook ကပါပဲသူကတော့မြင့်အောင်နဲ့မင်္ဂလာပါခင်ဗျာတဲ့ကန်ကြီးတောင်မြို့နယ်ကပါတဲ့ပြစ်မှုကျူးလွန်သူကိုစွမ်းဆောင်ရည်ပိုင်းနဲ့ထောင်ထဲမှာတင်တဲ့တခုလိုပြန်ဆိုင်မှုနဲ့တင်ချပေးရင်ရောမိသားစုနဲ့နိုင်ငံအတွက်ကိုဝါကိုကိုစိတ်လေးရင်ထဲကိန်းအောင်ဆိုရင်ရောမကောင်းဘူးလားဆိုပြီးတော့သူအကြံပြုကြည့်တာပါခင်ဗျာဆိုပြီးသူကရေးပါတယ်ဆိုတော့ဒီတချို့ကတော့ဒီစာရည်ထဲမှာမှုရင်းကြဆင်းရေးဘာသာရေးလူမှုရေးအရာပြန်လည်ထူထောင်ပေးဖို့တိုက်တွန်းတာတွေလည်းရှိပါတယ်ဒီနယ်သာလန်နိုင်ငံကနမူနာမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တော့သူတို့ပြောတာတော့ဒီတချို့မှုတွေမှာတရားရုံးတွေကထောင်နဲ့အပြစ်ပေးမဲ့စာလူမှုရေးလုပ်ငန်းတွေလုပ်ခိုင်းတာမျိုးဒီ electronic ကရိယာတွေနဲ့ပဲအပြစ်မှာချေယုတ်ထားတာဆေးဆွဲတဲ့လူဆိုလို့ရှိရင်လည်းဆေးရုံမှာဆေးဖြတ်ခိုင်းတာမျိုးလို့စနစ်တွေကိုပြောင်းလဲကျင့်သုံးတာမျိုးတွေကဒီသူတို့ရဲ့အောင်မြင်မှုဒီစိတ်တစ်ပိုင်းဆိုပြီးသူတို့ကဆိုပါတယ်ဆိုတော့မြန်မာနိုင်ငံမှာရောလက်တလုံးမှာဒီရာဇဝတ်မှုတွေရောပါနိုင်ရေးမှာဒီလိုမျိုးနမူနာယူပြီးတော့လုံနိုင်တာမျိုးတွေဘာတွေများရှိနိုင်မလဲကိုတင်နိုင်
ဟုတ်ကဲ့ဗျာကျွန်တော်တို့ကဟိုခုတည်းပြောတဲ့ဒီမှုကြီးဒီကာကွယ်စစ်ရေးပေါ့ဗျာဒီခါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့ဟိုကိစ္စကတော်တော်အရေးကြီးပါတယ်ကျွန်တော်တို့ကခုနဟိုအစတည်းကပြောခဲ့သလိုပဲကျွန်တော်တို့90ရာခိုင်နှုန်းကျော်ပါဒီမှာ90ရာခိုင်နှုန်းကျော်ပါမှုစုကနှုန်းနဲ့ထောင်ကြတဲ့လူတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကအရင်ဆုံးကျွန်တော်တို့ကစဉ်းစားမှာကအကျဉ်းသားဥယျာဉ်တွေကိုဆော့ချနေတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားမှာပါကျနော်ဦးရေဆက်တဲ့အခါမှာဒီပြစ်တာပေးပြဆိုတဲ့ပြစ်တာကိုနောက်ဆုံးရွေးချယ်စရာတစ်ခုအနေနဲ့စဉ်းစားကြည့်တယ်လို့မြင်ပါတယ်ဥပမာကျွန်တော်တို့အခုကြာပြစ်တဲ့ဒီဆယ်လားကဘုံပဲပါပဲဒီမူးစေပွားအမှုနဲ့လက်ဝဲတွဲစီလို့နှစ်ပြားသုံးပြားလေးပြားတွဲစီလို့ထောက်ကြွားတဲ့ကလေးတွေကသဘောပေါက်တာပွားသာကုသူသုံးပါးကကုသူနဲ့အောင်ရတဲ့ပြစ်တာမျိုးဖြစ်လာတယ်ဆိုတော့သဘောကဒီမူးရေစေပွား၃၅ပြားလောက်လက်ဝဲတွဲစီတာနဲ့မူးကြီးစေဝါအနေနဲ့ဆုံးဆွဲတာလေသူကဂျာဇဝမှုလောက်လားမပြောက်လားဆိုတဲ့သိစားကိုသိသိကြကြဟိုအစိုးရအနေနဲ့ဒီတရားဥပဒေအနေနဲ့သိသိကြကြကိုပြန်လဲသုံးသပ်ဖို့လိုပါတယ်ကျွန်တော်နိုင်ငံမှာကားအစီးလိုက်အိမ်ထဲမှာအိမ်ပါအလုံးလိုက်မူးကြီးစေဝါလေးပြီးတဲ့လူတွေကတော့ဒီကလေးအထိဒီပြစ်တာပြင်းရနေပြီးတော့ကိလွန်နေတော့ပါတော့ဘယ်မှာမူးစေဝါအနေနဲ့သုံးဆွဲတာလဲနှစ်ပြားသုံးပြားလောက်ပြီးတာနဲ့ကျွန်တော်တို့ဒီစီးလေးတဲ့ဒီပြစ်တာတွေကိုသိစေလာများခံစားနေရတဲ့ကိစ္စလေးရှိပါတယ်ဒါလေးကိုကျွန်တော်တို့သိသိကြကြကိုကျွန်တော်စနစ်တကျပြန်ပြီးတော့သုံးသပ်ပြီးတော့ဟိုကင်ပွေဖို့လိုပါတယ်ဆိုလိုတာကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီအစင်းသားစစ်ပေါင်းလောက်မှာဒီ၅ပေါင်းလောက်ကဒီမူးယစ်စွာကိစ္စနဲ့ပတ်သက်ပြီးကြာနေတယ်ဆိုတော့အချင်းချင်းမျိုးကိုတော့အစိုးရကသိသိကြကြကိုသတိချက်ပြီးတော့ကြိုက်ွယ်သိတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုပေါ့လေဟိုအချင်းကြတဲ့လူတွေရောကြရေးဆိုတော့ဟိုဘယ်လိုပြောရဟိုတကယ်ကျူးလွန်တဲ့သားနဲ့ဟိုအေးမြူလို့တော့လည်းမရဘူးပေါ့လေဒါပေမဲ့လည်းဆက်စပ်ပြောသလိုပေါ့ဟိုမှမွေးစေကအခုဆရာဦးသိန်းသန်းကိုလည်းထောက်ပြတာရှိပါတယ်ကိုတိတ်နေလည်းဆက်စပ်ထောက်ပြပါတယ်ဒီအမှုခင်းနေတယ်မှာအများစုကမွေးစေကနဲ့ပတ်သက်နေတယ်ဆိုတော့ဥပမာနယ်သာလန်နိုင်ငံမှာဆိုလို့ရှိရင်ဥပမာဆေးဆွဲတဲ့လူမျိုးဆေးဖြတ်တာမျိုးလို့ပေါ့လေကျွန်တော်တို့ကဒီလိုပေါ့ဟိုလူတွေကိုအပြစ်ပေးအေးလူရာမျိုးရယ်စာလို့ရှိရင်တခြား alternative ပေါ့လေတခြားနီလန်းနဲ့ဟိုမှာဒီလူတွေရဲ့ဘဝတွေကိုမြင့်တင်ပေးတာမျိုးပြောင်းလဲပေးတာမျိုးစသဖြင့်ပေါ့တရားရေးကဏ္ဍပဲဖြစ်ဖြစ်လူမှုရေးကဏ္ဍပဲဖြစ်ဖြစ်ဘာတွေလုပ်နိုင်တာရှိမလဲဆရာဦးသိန်းသန်း
အဲ့ဒါတဲ့ပတ်သက်ပြီးအခုကိုပဲကျွန်တော်ထင်ပါတယ်အမျိုးသားဓမ္မစီအဖွဲ့ချုပ်သွတ်တော်ကိုယ်စားလှယ်တွေကပြည်တော်စုတွတ်တော်မှာတင်ဖို့သူတို့ပြင်ဆင်နေကြတယ်ဒီမှုရေးစီဝါမှာခုနကကိုတိတ်နိုင်ပြောတယ်လို့ဝိသေဝါဒီ10ပြား15ပြားလောက်ကြတယ်ဒီကြတော့ထောင်နန်း10နှစ်တို့12နှစ်တို့ကြခနာတို့ကားလိုက်တန်လိုက်တကယ်ကိုအကြည့်ကြီးခိုင်းပွက်သေးတဲ့ဒီကြားဒီမတိရမထမိရင်လည်းပိုင်ရှင်မဲ့အဲ့လိုဖြစ်တဲ့အနေအထားမျိုးတွေကာကွယ်ဖို့အတွက်ဆိုပြီးတော့ကိုကသူကစံမှန်ဆွေးဆေးဆွဲတဲ့တွေလူမှုရေးဖြစ်တာပေါ့ဗျာ preventive action လုပ်ဖို့အတွက်ဆိုပြီးတော့တွတ်တော်မှာပြင်ဖို့ဒီတင်မှုစူးစမ်းနေကြတာဒါကျွန်တော်ထောက်ခံတယ်အဲ့လိုဖြစ်တဲ့ဥပမာအပြင်ခုမန္တလေးထောင်ထဲကဘုံတို့သုံးမသာထွက်သွားတဲ့ကလေးမလေးဆိုလို့ရှိရင်ရှင်းလိုက်ဆိုလို့ရှိရင်ဆေးပြား15ပြားတဲ့ပြီးတာဗျာဟိုအခုဖြစ်စင်မှာတော့သူကသူ့အမှုဘူးပါ냐ဒါကျွန်တော်အမှုရဲ့ verdict of the case ကိုကျွန်တော်မပြောလို့ပါဘူး ဒါမှမဟုတ်ခုနလိုရကဘာကြောင့်ပြင်းပြင်းကြီးတွေကိုကျွန်တော်တို့ကသူကောင်းပြူပြီးတော့နော်ဒါဒီစီးပွားရေးလုပ်ငန်းကြီးတွေကိုခွင့်ပြုထားတဲ့အနေအထားမျိုးမှာဒီလူစီးပွားလေး15ပြားလောက်မိပြီးတော့လူငယ်လေးအသက်ဟုတ်လားလူငယ်လေးဘဝမှာအတူတခါတစ်ချိန်တစ်ခါမှားရင်လည်းမှားခဲ့ပြီလေအပေါ်မှာဒီလိုဖြစ်တာမျိုးခြားတယ်အစားပေါ့ဗျာသူ့ကိုဟုတ်လားလူချင်းချင်းတိုင်းလည်းပေးတဲ့နဲ့သူ့တို့အမျိုးသားတွေပေါ်ပေါက်မလာအောင်ခုနဒီနော်နေသားလေးနိုင်ငံမှာလောက်ကလို့ပဲစီးရုံမှာစီးဖြတ်တာလူငယ်လုပ်ငန်းတွေမှာပါဝင်စီတာ community နဲ့တူဆက်ဆက်ပြီးတော့ဆွေးနွေးတဲ့ဟာမျိုးလုပ်ဖို့လိုတယ်ကျွန်တော်ထင်တယ်အခုကတော့တော်တော်မှာတော့တင်ဖို့စူးစမ်းနေကြရတယ်ဗျာဒါကျွန်တော်တို့စူးစမ်းရမယ
်ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးအကျဉ်းသားများကုညီဆက်ဆက်ရေးတင်ကကိုတိတ်နိုင်ရှင်းနေယူဦးသိန်းတန်းဦးနဲ့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့တော်တော်ရှင်းနေဖို့အထူးကျေးဇူးတင်ပါတယ်ခင်ဗျာ